အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူသန်း20ကျော်လောက်ထိရှိနိုင်တယ်လို့အစိုးရကပြောနေချိန်မှာပဲတရက်အတွင်းအကူးစက်ခံရသူအရေအတွက်ကအများဆုံးစံချိန်တင်ထားတဲ့အရေအတွက်နေပါဖြစ်သွားခဲ့ပါတယ်။ဗိုလ်တခုနေမှာတော့ဒီရောဂါစတင်ခဲ့တဲ့ဒီဇင်ဘာလကစပြီးတရက်အတွင်းကူးစက်မှုအများဆုံးဖြစ်တဲ့လူပေါင်း 38,000 ကျော်ထိဖြစ်သွားတယ်လို့ Washington Post မှာဖော်ပြပါတယ်။ John Hopkins စစ်တမ်းမှာတော့ဗိုလ်တခုနေမှာအကူးစက်ခံရသူဟာ 34,000 ကျော်ရှိပြီးဒါဟာကူးစက်မှုအများဆုံးနေ့ဖြစ်တဲ့စံချိန်တင်ထားတဲ့ April 24ရက်နေ့က36,000 ကျော်နဲ့တိတ်မကွာတော့ဘူးလို့ပြောပါတယ်။အခုလိုကူးစက်မှုတွေများလာတာဟာယောဂအတွက်စိတ်ချရတဲ့ကာကွယ်မှုတွေမလုပ်ဘဲနိုင်ငံရေးစီးပွားရေးလုပ်ငန်းတွေအချိန်မတန်သေးပဲပြန်ပြီးဖွင့်ပေးခဲ့တာကြောင့်လို့ရှေ့ဘက်ဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ American နိုင်ငံမှာလူရေအားလုံးရဲ့6ရာခိုင်နှုန်းလောက်ဖြစ်တဲ့နိုင်ငံသားသန်း20လောက်မှာဒီယောဂအကူးစက်ခံရနိုင်ခြေရှိနေတယ်လို့ American စုကတာဝန်ရှိသူတူကဗိုလ်တဖူးနေမှာပြောတာကြောင့်ဒါဟာ John Hopkins စစ်တမ်းမှာထုတ်ပြန်ထားတဲ့စာရင်းထဲဆယ်စားလောက်များနေတာပါ။ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူဟာကျန်းသပရင်းနေမှာလူပေါင်း 9,000 ခွဲကျော်ထိရှိနေပြီးသေဆုံးရသူပေါင်းက 5,000 နီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြပါရတယ်။